ရင်းညာဒုက္ခသည်တွေပြန်ပို့ရေးအတွက်ဘင်္ဂလားဒေ့ရှ်နဲ့မြန်မာအကြားဆွေးနွေးမှုတွေပြုလုပ်နေတာမှာနှစ်ဖက်နားလည်မှုရလို့နီးပါးရှိနေပြီဖြစ်ပြီးနိုင်ငံခြားရေးဝန်ကြီးအဗ်ဒူဟာဆန်မာမုဒ်အလီရဲ့အာဆမ်အာရှဥရောပနိုင်ငံခြားရေးဝန်ကြီးများဆွေးနွေးပွဲခီးစဉ်အတွင်းသဘောတူညီချက်ရနိုင်လိမ့်မယ်လို့မျှော်လင့်ကြောင်းဘင်္ဂလားဒေ့ရှ်အစိုးရအရာရှိတွေကပြောပါတယ်။နေပြည်တော်မှာတနင်္လာနေ့အင်္ဂါနေ့တွေမှာကျင်းပမဲ့အာဆမ်အရှာဥရောပနိုင်ငံရဲ့ဝန်ကြီးများဆွေးနွေးပွဲတွေ့ဖို့တွားရင်ဒုက္ခသည်တွေပြန်ပို့ရေးကိစ္စမြန်မာအာဏာပိုင်တွေနဲ့ဆွေးနွေးမယ့်အကြောင်းဘင်္ဂလားဒေ့ရှ်နိုင်ငံသားရေးဌာနကကြေညာချက်ထုတ်ပြန်ပါတယ်။ဝန်ကြီးအလီဟာဒုက္ခသည်တွေအရေးအဆန်းဆွေးနွေးပွဲပြင်ပမှာမြန်မာအာဏာပိုင်တွေနဲ့တီးခြားတွေ့ဆုံဆွေးနွေးမှာဖြစ်ပါတယ်။နိုင်ငံအကြမကြခင်မှာပူးတွဲလုပ်ငန်းအဖွဲ့ကိုဖွဲ့စည်းနိုင်ဖို့မျှော်လင့်ကြောင်းဒါကာမြို့မှာရောက်နေတဲ့ဂျပန်နိုင်ငံသားရေးဝန်ကြီးတာရိုကိုနိုနဲ့တနင်္ဂနွေနေ့ကတွေ့ဆုံစဉ်ဝန်ကြီးအလီရဲ့ပြောကြားချက်ကိုကိုကာပီနိုင်ငံသားရေးဝန်ကြီးဌာနရဲ့ကြေညာချက်မှာဖော်ပြထားပါတယ်။အာဆမ်စီဝဝတ်တက်ဖို့အတွက်ဝန်ကြီးအလီဟာမြန်မာနိုင်ငံကိုတင်းငွေနေညနေကထွက်ခွာသွားပြီဖြစ်ကြောင်းလည်းကြေညာချက်မှာဖော်ပြထားပါတယ်။ဘင်္ဂလားဒေ့ရှ်ကိုတွားရောက်ခဲ့တဲ့အမေရိကန်လွတ်တော်ကိုယ်စားလှယ်အဖွဲ့နဲ့မြန်မာနိုင်ငံဆိုင်ရာအမေရိကန်သမ္မတကြီးစကော့မာရှယ်တို့ဟာရခိုင်ပြည်နယ်စစ်တွေမြို့ကိုတင်းငွေနေညကရောက်သွားကြတာမှာပြည်နယ်ဝန်ကြီးချုပ်ဦးညီပူကကြိုဆိုခဲ့ပါတယ်။အဂုလာအတွင်းရခိုင်ပြည်နယ်မှာတကြောပြန်ဖြစ်ပေါ်ခဲ့တဲ့အကြမ်းဖက်မှုတွေကြောင့်ဘင်္ဂလားဒေ့ရှ်ဘက်ကသူတို့အခေါ်ရိုဟင်ဂျာဒုက္ခသည်6သိန်းကျော်ထွက်ပြေးခဲ့ကြောင်းကုလသမဂ္ဂကထုတ်ပြန်တဲ့စည်းရုံးတွေမှာဖော်ပြထားပါတယ်ခင်ဗျာ။